ထိုင်းနိုင်ငံမှာဒီလဆမိုင်မွေးရေးစီဝါမှုနဲ့ဖန်ဆီးခံရသူတူအုပ်ကိုနှိပ်စက်ညှဉ်းပန်းတပ်ဖြတ်မှုနဲ့ဆွတ်ဆွဲခံထားရတဲ့နကွန်စွမ်းရဲဌာနအကြီးအကဲရဲမှူးတတိဆန်ဦးတနပွန်ရဲ့နောက်ထပ်တနရာရှိသူရဲအရာရှိ6ယောက်ကိုဖမ်းဆီးထားပြီဖြစ်တယ်လို့ထိုင်းရဲတပ်ဖွဲ့ကအတည်ပြုပြောဆိုပါတယ်ရဲစခန်းမှုဟာထိုင်းပတ်ငွေ2တန်းအမေရိကန်ဒေါ်လာ6000လုံးဝရဖို့ကြိုးစားချိန်မှာအခုလိုလူသူဆုံးမတာဖြစ်တယ်လို့ယူဆရကြောင်းစုံစမ်းစစ်ဆင်ရေးရဲတပ်ဖွဲ့ကပြောပါတယ်ရဲမှူးတတိဆန်အော်တနပွန်ဟာမင်းကချုံပူရီခရိုင်မှာသူ့ဘာသာသူလာရောက်အဖမ်းခံရတာဖြစ်ကြောင်းမင်းညနှောင်းပိုင်းကလုပ်တဲ့ဒင်းသာရှင်းလင်းပွဲမှာနိုင်ငံတော်ရဲချုပ်စိုးဝတ်ဂျေယုစုကဒင်းတော့တွေကိုပြောပါတယ်ဒီမှုနဲ့ပတ်သက်တဲ့ဆိုင်ကိုစစ်ဆေးပေါ်မှာဖြစ်ပြီးတော့စုံစမ်းစစ်ဆင်နေတဲ့ဖြစ်ကြောင်းနဲ့ရဲရစီတွေကိုအပြစ်ရှိတယ်လို့ပြောနေတာမဟုတ်ပေမဲ့တတိအထောက်ထားတွေအရရာဇမှုကျူးလွန်ခဲ့တယ်ဆိုတာထင်ရှားကြောင်းထိုင်းရဲကျုပ်စဝတ်ဂျယုဆုတ်ကသတင်းတောက်တွေကိုပြောပါတယ်။ပြီးကြတဲ့လတုန်းကမူရေးစေဝါမှုနဲ့ဖမ်းဆီးခံထားရသူချာရပွန်တနာပင်ဖက်ကရဲစခန်းမှာလူလေးယောက်တွန်းလှဲပြီးတော့ပလတ်စတစ်အိတ်နဲ့ခေါင်းကိုဆွတ်ထားချိန်မှာအသက်ရှူချက်တွေဆုံးသွားခဲ့တဲ့ဗီဒီယိုကို Facebook လူမှုကွန်ရက်မှာပြီးကြတဲ့ရက်ပိုင်းကပြန့်နှံ့သွားပြီးတဲ့နောက်မှာဒီအမှုကိုစုံစမ်းစစ်ဆေးပြီးအရေးယူဖို့ထိုင်းဝန်ကြီးချုပ်ကညွှန်ကြားထားတာပါ။မမကလုံးသူတွေကိုအကာအကွယ်ပေးတာမဟုတ်ပဲဘသူမဆိုဥပဒေရဲ့အညီတစားပဲဆောင်ရဲမှာဖြစ်ပြီးဒူးဒူးလူယုံကြည်အားကိုးရတဲ့ရဲတပ်ဖွဲ့ဖြစ်ရလိမ့်မယ်လို့ထိုင်းရဲချုပ်ကမနေ့ကသတင်းစာရင်းမှာပြောဆိုသွားပါတယ်အဓိကတရားခဏ၏အဖြစ်တန်မြာရှိသူရဲမှူးတတိဆန်အော်တနပွန်ကိုနှိပ်စက်ညှဉ်းပန်းမှုလူသက်မှုတွေနဲ့ဖမ်းဝရမ်းထုတ်ထားခဲ့ပြီးဗန်ကောက်မြို့အနီးကသူ့ရဲ့နေအိမ်ကိုရဲတပ်ဖွဲ့ကဗိုလ်တုနေကဝင်ရောက်ရှာဖွေခဲ့ပါတယ်ဒေါ်လာတန်း60တော့တန်နဲ့သူ့ရဲ့နေအိမ်ကြီးကိုဝင်ရောက်ရှာဖွေချိန်မှာစင်ကန်ကအများပြားကိုတွေ့ရှိခဲ့ရကြောင်းထိုင်းသတင်းတွေကရေးသားဖော်ပြကြပါတယ်